အခန်းနှင့်မတန်ဆွမ်းသူများမပုံတင်ခြင်း 3. မှတ်ပုံတင်အရာရှိချုပ်သည်ကာကြီးမတန်ဆွမ်းသူများအားမှတ်ပုံတင်ခြင်းဆိုင်ရာလုပ်ငန်းတာဝန်များကိုတာဝန်အရဆောင်ရွက်ရန်တိုင်းဒေသကြီးပြည်နယ်ခရိုင်မြို့နယ်အစင်တို့တွင်ဦးစီးဌာနမှအရာရန်သို့မဟုတ်အမှုရမ်းများကိုမှတ်ပုံတင်ကြီးကြပ်ရေးမှူးများအဖြစ်ရွေးချယ်ခန့်အပ်တာဝန်ပေးရမည်ခါခွေနည်းဥပဒေခွဲကကြည်ပါအရာရန်သို့မဟုတ်အမှုရမ်းများမရှိသည့်ခရိုင်နှင့်မြို့နယ်တို့တွင်လိုအပ်ပါကသက်ဆိုင်ရာခရိုင်နှင့်မြို့နယ်အစင်အစိုးရဌာနအဖွဲ့အစည်းများနှင့်ညီနိုင်၍ထိုဌာနအဖွဲ့အစည်းတို့မှတာဝန်ပေးသည်အရာရန်သို့မဟုတ်အမှုရမ်းများကိုဖြစ်စေအစိုးရဝန်ထမ်းမဟုတ်သည့်တင်လျော်သောနိုင်ငံသားများကိုဖြစ်စေမှတ်ပုံတင်ကြီးကြပ်ရေးမှူးများဖြင့်ခန့်အပ်တာဝန်ပေးနိုင်သည်၄ကျန်းမာရေးနှင့်အားကစားဝန်ကြီးဌာနသည်မတန်ဆွမ်းမှုအမျိုးအစားနှင့်မတန်ဆွမ်းမှုအဆင့်ကိုစစ်ဆေးပြီးအကဲဖြတ်သတ်မှတ်နိုင်ရေးအတွက်ကျွမ်းကျင်သည့်ဆရာဝန်များအထူးကူဆရာဝန်များနှင့်မတန်ဆွမ်းသူများအသင်းဖွဲ့များမှတင်လျော်သောကျွမ်းကျင်သူများပါဝင်သည့်မတန်ဆွမ်းမှုအဆင့်စီစစ်သတ်မှတ်သည့်အဖွဲ့များကိုတိုင်းဒေသကြီးပြည်နယ်ခရိုင်နှင့်မြို့နယ်အသီးသီးတွင်ဖွဲ့စည်း၍လုပ်ငန်းတာဝန်များသတ်မှတ်ပေးရမည်၅မတန်ဆွမ်းသူသည်မိမိဆန္ဒလျောက်မတန်ဆွမ်းသူဖြင့်မှတ်ပုံတင်ရန်တပ်ဆိုင်ရာနယ်မြေဒေသရှိမြို့နယ်မှတ်ပုံတင်ကြီးကြပ်ရေးမှူးထံသို့၎င်းမြို့နယ်မှတ်ပုံတင်ကြီးကြပ်ရေးမှူးကိုခန့်အပ်တာဝန်ပေးထားခြင်းမရှိသေးလျင်ခရိုင်မှတ်ပုံတင်ကြီးကြပ်ရေးမှူးထံသို့၎င်းခရိုင်မှတ်ပုံတင်ကြီးကြပ်ရေးမှူးကိုခန့်အပ်တာဝန်ပေးထားခြင်းမရှိသေးလျင်တိုင်းဒေသကြီးသို့မဟုတ်ပြည်နယ်မှတ်ပုံတင်ကြီးကြပ်ရေးမှူးထံသို့၎င်းကိုယ်တိုင်ဖြစ်စေတာမန်ကိုယ်စားလှယ်လွှဲစာဖြင့်မိဘအုပ်ထိန်သူသို့မဟုတ်ကိုယ်စားလှယ်ကဖြစ်စေပုံစံတစ်ဖြင့်လျှောက်ထားရမည်6နည်းဥပဒေ5အရလျှောက်ထားသည့်အလျှောက်လွှာကိုလက်ခံရရှိသည့်မှတ်ပုံတင်ကြီးကြပ်ရေးမှူးသည်ကာကြီးလက်ခံရရှိကြောင်းထောက်ထားကိုပုံစံနှစ်ဖြင့်လျှောက်ထားသူအားချက်ချင်းထုတ်ပေးရမည်ခါခွေလျှောက်လွှာကိုစီစစ်ပြီးမတန်ဆွမ်းသူအားတပ်ဆိုင်ရာမတန်ဆွမ်းမှုအဆင့်စီစစ်သတ်မှတ်သည့်အဖွဲ့ထံတွင်စစ်စစ်ဆေးမှုခံယူနိုင်စေရန်ပုံစံ1မိထုနှင့်အတူပုံစံ3ဖြင့်လွှဲပြောင်းပေးရမည်ထို့သို့လွှဲပြောင်းပေးရာတွင်သွားလာမှုစစ်စစ်ဆေးမှုနှင့်ဆေးထောက်ခံချက်လက်မှတ်တို့ကိုလွယ်ကူအဆင်ပြေစေရန်အခမဲ့အစီအစဉ်ဆောင်ရွက်ပေးရမည်ခနဲမတန်ဆွမ်းမှုအဆင့်စီစစ်သတ်မှတ်သည့်အဖွဲ့သည်ကာကြီးနီးဥပဒေ6နီးဥပဒေခွဲခါခွေအရာလွှဲပြောင်းပေးဖို့သည့်မတန်ဆွမ်းသူအားစစ်စစ်ဆေးအကဲဖြတ်ပြီးမတန်ဆွမ်းမှုအဆင့်သတ်မှတ်ပေးရမည်ထို့သောစစ်ဆေးအကဲဖြတ်ရာတွင်လိုအပ်ပါကတပ်ဆိုင်ရာအထူးကုဆရာဝန်ဖြင့်စစ်ဆေးအကဲဖြတ်နိုင်ရန်ထပ်ဆင့်လွှဲပြောင်းရာ၌လွယ်ကူအဆင်ပြေစေရန်အခမဲ့စီစဉ်ဆောင်ရွက်ပေးရမည်ခါခွေမတန်ဆွမ်းသူအားနိဥပရိခွဲကကြီးအရာစိတ်ဆစ်ဆင်းမှုများပြုလုပ်ပြီးမတန်ဆွမ်းမှုအဆင့်စီစစ်သတ်မှတ်သည့်ဆေးထောက်ခံချက်လက်မှတ်ကိုပုံစံလေးဖြင့်မှတ်ပုံတင်ကြီးကြပ်ရေးမှူးထံသို့ပြန်လည်ပေးပို့ရမည်။၈မှတ်ပုံတင်ကြီးကြပ်ရေးမှူးသည်ကကြီးမတန်ဆွမ်းမှုအဆင့်စီစစ်သတ်မှတ်သည့်အဖွဲ့ကပြန်လည်ပေးပို့သောဆေးထောက်ခံချက်လက်မှတ်ပုံစံလေးနှင့်အတူပုံစံတင်မိထုကိုမှတ်ပုံတင်အရာရှိထံသို့တင်ပြရမည်ခါခွေမှတ်ပုံတင်အရာရှိကမတန်ဆွမ်းသူအားမှတ်ပုံတင်ရေးအတွက်ကိုယ်တိုင်တွေ့ဆိုလိုကြောင်းတောင်းဆိုပါကထို့သောကိုယ်တိုင်တွေ့ဆုံနိုင်ရန်စီစဉ်ဆောင်ရွက်ပေးရမည်ကိုမှတ်ပုံတင်အရာရှိသည်နိဥရေရှေနိဥရေခွဲကကြီးအရာမှတ်ပုံတင်ကြီးကြပ်ရေးမှူးကတင်ပြလာသည့်ပုံစံတင်မိထုနှင့်ပုံစံလေးတို့ကိုစီစစ်ပြီးသဘောထားမှတ်ချက်နှင့်အတူတိုင်းဒေသကြီးသို့မဟုတ်ပြည်နယ်ကော်မတီသို့တင်ပြရမည်30တိုင်းဒေသကြီးသို့မဟုတ်ပြည်နယ်ကော်မတီသည်ကာကြီးနည်းဥပဒေ9အရာတင်ပြချက်ကိုစီစစ်ပြီးမတန်ဆွမ်းသူအားမှတ်ပုံတင်ခွင့်ပြုရန်မှတ်ပုံတင်လျှောက်ထားချက်ကိုခွင့်ပြုခြင်းသို့မဟုတ်ငင်းပယ်ခြင်းပြုနိုင်သည်ခါခွေနည်းဥပဒေခွဲကာကြီးအရာခွင့်ပြုပါကလျှောက်ထားသူအားမတန်ဆွမ်းသူမှတ်ပုံတင်လက်မှတ်ကိုပုံစံ၅ဖြင့်ထုတ်ပေးရမည်။ကငယ်နိဥရိခွဲခခွေရာပုံစံ၅ကိုထုတ်ပေးရရင်တပ်ဆိုင်ရာမတန်ဆွမ်းသူ၏ passport ဓာတ်ပုံကပ်၍တပ်ဆိုင်ရာတိုင်းဒေသကြီးသို့မဟုတ်ပြည်နယ်ကော်မတီရုံးစေရိုက်နှက်ပြီး ကော်မတီဥက္ကဋ္ဌသို့မဟုတ်ဥက္ကဋ္ဌကိုစားအတွင်းရေးမှူးကလက်မှတ်ရေးထိုးရမည်။ကာကြီးနီးဥပဒေခွဲကာကြီးအရာမှတ်ပုံနှင်ရန်လျှောက်ထားချက်ကိုညှင်းပယ်ကြောင်းဆုံးဖြတ်သည့်အခါပုံစံ6ဖြင့်လျှောက်ထားသူထံသို့အကြောင်းကြားရမည်။ဆက်တဲ့မှတ်ပုံနှင်ရရှိသည့်တိုင်းဒေသကြီးသို့မဟုတ်ပြည်내ကော်မတီကမတန်ဆွမ်းသူမှတ်ပုံတင်လက်မှတ်ထုတ်ပေးသည့်မတန်ဆွမ်းသူများမှတ်ပုံတင်စည်းရုံးကိုပုံစံ9ဖြင့်ပြုစုပြီးမှတ်ပုံတင်ရရှိချုပ်ထံလစဉ်အစီရင်ခံရမည်။ဆက်နှင့်မှတ်ပုံတင်ရရှိချုပ်သည်ကာကြီးမတန်ဆွမ်းသူများမှတ်ပုံတင်ရန်လျှောက်လွှာလက်ခံရရှိသည့်နေ့မှစ၍3လအတွင်းမတန်ဆွမ်းသူမှတ်ပုံတင်လက်မှတ်ထုတ်ပေးနိုင်ရေးအတွက်ကြီးကြပ်ဆောင်ရွက်ရမည်။ခါခွေမှတ်ပုံတင်အရာရှိများကအစီရင်ခံသည့်တပ်ဆိုင်ရာတိုင်းဒေသကြီးသို့မဟုတ်ပြည်내ကော်မတီကမတန်ဆွမ်းသူမှတ်ပုံတင်လက်မှတ်ထုတ်ပေးသည့်မတန်ဆွမ်းသူများမှတ်ပုံတင်စည်းရင်ချုပ်ကိုပုံစံ၈ဖြင့်ပြုစုပြီးအမျိုးသားကော်မတီသို့လာစဉ်အစီရင်ခံရမည်။ခံငယ်မှတ်ပုံတင်အရာရှိများကမတန်ဆွမ်းသူမှတ်ပုံတင်လက်မှတ်ထုတ်ပေးသည့်မတန်ဆွမ်းသူများမှတ်ပုံတင်စည်းရင်ပြုစုခြင်းနှင့်မှတ်ပုံတင်ကြီးကြပ်ရေးမှူးများ၏ဆောင်ရွက်မှုများကိုကြီးကြပ်ရမည်။ကာကြီးရွှေရွှားသွားလာရန်ခက်ခဲသည့်မတန်ဆွမ်းမှုပြင်းထန်သူများနှင့်လမ်းပန်းဆက်သွယ်မှုခက်ခဲသောဒေသများရှိမတန်ဆွမ်းသူများအတွက်မတန်ဆွမ်းမှုအဆင့်စီစစ်သတ်မှတ်သည့်အဖွဲ့၏လုပ်ငန်းစဉ်များကိုလိုအပ်သလိုနယ်လှည့်ကွင်းစင်ဆောင်ရွက်နိုင်ရေးစီစဉ်ဆောင်ရွက်ပေးရမည်။73ကာကြီးမှတ်ပုံတင်လက်မှတ်ရမတန်ဆွမ်းသူသည်မတန်ဆွမ်းမှုအခြေအနေတရရဲ့အရာမတန်ဆွမ်းမှုအဆင့်ရော့ကျလာသည့်အခါဖြစ်စေအဆင့်တိုးမြင့်လာသည့်အခါဖြစ်စေမတန်ဆွမ်းမှုအဆင့်ပြင်ဆင်တတ်မှတ်ပေးရန်မတန်ဆွမ်းသူမှတ်ပုံတင်လက်မှတ်ပုံစံငါးမိထုပ်ပူတွဲ၍တပ်ဆိုင်ရာမှတ်ပုံတင်ကြီးကြပ်ရေးမှူးထံသို့ပုံစံကိုဖြင့်လျှောက်ထားနိုင်သည်ခါခွေတပ်ဆိုင်ရာမှတ်ပုံတင်ကြီးကြပ်ရေးမှူးကမတန်ဆွမ်းမှုအဆင့်ပြင်ဆင်တတ်မှတ်ရေးအတွက်မတန်ဆွမ်းသူအားစိတ်စစ်စေပေးနိုင်ရန်မတန်ဆွမ်းမှုအဆင့်စီစစ်တတ်မှတ်သည့်အဖွဲ့ထံသို့ပုံစံကိုမိထုပ်နှင့်အတူပုံစံ30ဖြင့်လွှဲပြောင်းပေးပို့ခြင်းမတန်ဆွမ်းမှုအဆင့်စစ်စစ်သတ်မှတ်သည့်အဖွဲ့ကစေးစစ်စေးပြီးစေးထောက်ခံချက်လက်မှတ်ကိုပုံစံ17ဖြင့်ထုတ်ပေးခြင်းတပ်ဆိုင်ရာမှတ်ပုံတင်ကြီးကြပ်ရေးမှူးကထိုပုံစံ17အရာမှတ်ပုံတင်လက်မှတ်ထုတ်ပေးရေးအတွက်မှတ်ပုံတင်အရာရှိထံသို့တင်ပြခြင်းနှင့်မှတ်ပုံတင်အရာရှိကတိုင်းဒေသကြီးသို့မဟုတ်ပြည်내ကော်မတီသို့တင်ပြခြင်းတို့ကိုနီးဥပဒေ68နှင့်ကိုယ်တို့ပါပြဋ္ဌာန်းချက်များနဲ့အညီဆောင်ရွက်ရမည်။ခံငယ်တိုင်းဒေသကြီးသို့မဟုတ်ပြည်내ကော်မတီကမတန်ဆွမ်းမှုအဆင့်ပြင်ဆင်တတ်မှတ်ပေးရန်တင်ပြချက်တို့ကိုစီစစ်ပြီးမတန်ဆွမ်းမှုအဆင့်လျှော့ချခြင်းသို့မဟုတ်တိုးမြင့်ခြင်းပြုပါကမူလမတန်ဆွမ်းသူမှတ်ပုံတင်လက်မှတ်ပုံစံ၅ကိုမှတ်တမ်းတင်ထိန်းသိမ်းထားပြီးပြင်ဆင်တတ်မှတ်သည့်မတန်ဆွမ်းသူမှတ်ပုံတင်လက်မှတ်ပုံစံ၅အတွက်ကိုလျှောက်ထားသူအားနီးဥရေ30နီးဥရေခွဲခါခွေခငယ်တို့နဲ့အညီပြန်လည်ထုတ်ပေးရမည်ကာကြီးမှတ်ပုံတင်လက်မှတ်ရမတန်ဆွမ်းသူသည်မတန်ဆွမ်းမှုအင်္ဂါရက်များနှင့်အကျုံးမဝင်တော့သည့်အခါမတန်ဆွမ်းသူအဖြစ်မှတ်ပုံတင်ထားခြင်းကိုပယ်ဖြတ်ပြီးရန်တပ်ဆိုင်ရာမှတ်ပုံတင်ကြီးကြပ်ရေးမှူးထံသို့ပုံစံ12ဖြင့်လျှောက်ထားနိုင်သည်ခါခွေတပ်ဆိုင်ရာမှတ်ပုံတင်ကြီးကြပ်ရေးမှူးကမတန်ဆွမ်းသူဖြင့်မှတ်ပုံတင်ထားခြင်းကိုပယ်ဖြတ်ပေးရအတွက်မတန်ဆွမ်းသူအားစေးစစ်စေးပေးရန်မတန်ဆွမ်းမှုအဆင့်စီစစ်သတ်မှတ်သည့်အဖွဲ့ထံသို့ပုံစံ12မိထုနှင့်အတူပုံစံ73ဖြင့်လွှဲပြောင်းပေးပို့ခြင်းမတန်ဆွမ်းမှုအဆင့်စီစစ်သတ်မှတ်သည့်အဖွဲ့ကစေးစစ်စေးပြီးစေးထောက်ခံချက်လက်မှတ်ကိုပုံစံ14ဖြင့်ထုတ်ပေးခြင်းတပ်ဆိုင်ရာမှတ်ပုံတင်ကြီးကြပ်ရေးမှူးကထိုပုံစံ14အရာမှတ်ပုံတင်ထားခြင်းကိုပယ်ဖြတ်ပေးရအတွက်မှတ်ပုံတင်အရာရှိထံသို့တင်ပြခြင်းနှင့်မှတ်ပုံတင်အရာရှိကတိုင်းဒေသကြီးသို့မဟုတ်ပြည်내ကော်မတီသို့ပုံစံ15ဖြင့်တင်ပြခြင်းတို့ကိုနီးဥပဒေ6 9 10 9တို့ပါပြဋ္ဌာန်းချက်များနဲ့အညီဆောင်ရွက်ရမည်။ခံငယ်တိုင်းဒေသကြီးသို့မဟုတ်ပြည်내ကော်မတီကမှတ်ပုံတင်ထားခြင်းကိုပယ်ဖြတ်ပေးရန်တင်ပြချက်တို့ကိုစီစစ်ပြီးအတည်ပြုခြင်းသို့မဟုတ်ညှင်းပယ်ခြင်းပြုနိုင်သည်ပယ်ဖြတ်ပြီးရင်အတည်ပြုပါကမှတ်ပုံတင်ထားခြင်းကိုပယ်ဖြတ်ရန်မှတ်ပုံတင်ရရှိထံသို့အကြောင်းကြားရမည်။ကာကြီး ni gu bre kwe ka nge ya a chang nya sa ko lak khan ya shi daw ta san ya ma pon ne ya shi di ma tan swan tu bien ma pon de na chen ko pe phya ya mi tho tho pe phya bi chang ko ta san ya shao tha tu than tu a chang cha nai di 15 ma tan swan tu nya ma pon de chen long gan nya chu tin pin sin di kala a phye ee ni u re pya than di ni ma sa ywe အများဆုံးနှစ်နှစ်တက်မှတ်သည်